Venezuela နိုင်ငံမှာ2016ခုနှစ်နိုဝင်ဘာလကတည်းကထောင်ကျခဲ့ရတဲ့အသက်26နှစ်အရွယ်ဂျိုရှာဟော့ဟော့ပြန်လည်လွတ်မြောက်လာခဲ့ပြီးသူလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့ကြသူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမနေ့စနေနေ့ကအမေရိကန်သမ္မတအင်ပီရိုမှာသမ္မတထရန့်ကိုပြောဆိုခဲ့ပါတယ်။ဟော့ကိုလည်းတတ်တည်ကောင်းလှတဲ့အကြောင်းသမ္မတထရန့်ကချီးကျူးခဲ့ပါတယ်။ဟော့နဲ့ Venezuela နိုင်ငံသူဇနီးဖြစ်သူတာမာရာကန်ဒလိုတို့ကိုမနေ့စနေနေ့ကသူတို့လွတ်မြောက်ရေးကူညီညှိနှိုင်းပေးသူအထက်လွှတ်တော်အမတ်ဘော့ကော့ကာနဲ့အတူအမေရိကန်ကိုပြန်လည်ရောက်ရှိလာတာပါ။မိုမန်ခရစ်ယာန်သာသနာပြုသူဖြစ်ခဲ့တဲ့ဟော့ကကန်ဒီလိုကိုလက်ထပ်ဖို့အတွက်2016ခုနှစ်ဇွန်လမှာဗင်နီဇွဲလာကိုသွားရောက်ခဲ့တာပါ။ဒါပေမဲ့လည်းသူတို့နေတဲ့အင်ယာအဆောက်အဝင်းကိုရဲကဝှက်ရောက်စီးနှင်မှုမှာတိုက်ခိုက်ရေးသုံးတနက်တလက်နဲ့ဘုံးတွေတွေ့ခဲ့ပြီးတဲ့နောက်မှာသူတို့ဇုံတွဲကိုရဲကဖမ်းခဲ့ပါတယ်။လက်နက်တွေတိုးဝှက်ထားမှုဆွဲချက်ကိုတော့နှစ်ဦးစလုံးကညင်းခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံကနေဟော့လွတ်မြောက်လာပြီမယ်လို့လဲဗင်နီဇွဲလားအပေါ်မှာခြားတဲ့အမေရိကန်ရဲ့မူဝါဒတော့မပြောင်းလဲဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရုံးကကြေညာချက်ထုတ်ထားပါတယ်ရှင်။